မြန်မာနိုင်ငံမှာနှစ်သစ်ကိုအထိမ်းအမှတ်နဲ့အကျဉ်းသား2000ခွဲနီးပါးကိုသမ္မတဦးဝင်းမြင့်ကသတ်မှတ်ချက်မထားဘဲပြစ်ဒဏ်လွတ်ငြိမ်းခွင့်ပေးလိုက်ပါတယ်။အကျဉ်းသားစုစုပေါင်း 24,896 ယောက်ကိုလွတ်ငြိမ်းချမ်းသာခွင့်ပေးလိုက်တဲ့အထင်းမှာနိုင်ငံသားသား89ယောက်ပါဝင်ပါတယ်။ဒါ့အပြင်ဒီတေးဒဏ်ချခံထားရသူတွေကိုထောင်ဒဏ်တသက်လွတ်ရမရှိပြစ်ဒဏ်နှစ်အကန့်အသတ်မရှိထောင်ဒဏ်တသက်ကျနေသူတွေကိုထောင်ဒဏ်အနှစ်40ထောင်ဒဏ်အနှစ်40နဲ့အထက်ကျနေသူတွေကိုတော့ထောင်ဒဏ်အနှစ်40နဲ့အနှစ်40အောက်ပြစ်ဒဏ်ကျနေသူတွေကိုထောင်ဒဏ်ရဲ့၄ပုံတစ်ပုံလျှော့ပေါ်ပေးတယ်လို့သမ္မတလက်မှတ်နဲ့ထုတ်ပြန်ခဲ့ပါတယ်။သမ္မတလွတ်ငြိမ်းချမ်းသာခွင့်နဲ့ပြန်လွတ်လာသူတွေထဲမှာလောလောဆယ်တော့နိုင်ငံရေးအကျဉ်းသား20ပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေး AAPPB အဖွဲ့ကပြောပါတယ်။လက်ရှိအကျဉ်းထောင်တွေမှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးတော့ပြစ်ဒဏ်ကျခံနေရသူ86ယောက်အကျဉ်းထောင်တွင်အမှုရင်ဆိုင်နေရသူ126ယောက်နဲ့အကျဉ်းထောင်ပြင်ပကနေအမှုရင်ဆိုင်နေရသူအယောက်400လောက်ရှိတယ်လို့ AAPPB ပြောခွင့်ရဦးတိတ်နိုင်က VOA မြန်မာပိုင်းကိုပြောပါတယ်။အခုလွတ်လာတဲ့အထဲနိုင်ငံရေးအကျဉ်းသားတွေဟာလည်းလွတ်ရနီးသူတွေဖြစ်ကြတယ်လို့ဦးတိတ်နိုင်ကပြောပါတယ်။လွန်ခဲ့တဲ့နှစ်တုန်းကလည်းအလားတူမြန်မာနှစ်သစ်ခုအတွက်အကျဉ်းသား 23,000 လောက်ကိုသမ္မတကလွန်ငင်းချမ်းသာခွင့်ပေးခဲ့ပါတယ်။